မြန်မာနိုင်ငံမှာရန်ကုန်မြို့အပါအဝင်မြို့ကြီးတွေနေရာအတော်များများမှာအသေးစားပေါက်ကွဲမှုတွေခက်ဆစ်ဆိတ်ဖြစ်လာတာကြောင့်ပြည်သူတွေဟာသူတို့ရဲ့လုံခြုံရေးကိုစိုးရိမ်နေကြပါတယ်။လမ်းတွေပေါ်စစ်စင်းမင်းများမှုတွေများလာတဲ့အတွက်အပြင်ထွက်ရင်သတိနဲ့သွာလာနေကြရတယ်လို့ပြည်သူအများကပြောကြပါတယ်။လုံခြုံရေးအတွက်စိုးရိမ်ရတဲ့အကြောင်းရန်ကုန်ကလာတဲ့တရင်အပြည့်စုံတော့အလိမ္မာကပြောပြပေးပါမယ်ခင်ဗျ။
စာပေလာတရနေ့ကဆီယနာတင်းနီနောက်နိုင်ငံတော်မှာဆီယနာတင်းမှုကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေရှိနေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့စန့်ကျင်သူတွေကလက်နက်ကန်ပဋိပက္ခတွေလည်းရှိလာပါတယ်။ဒီလိုပြည်ရင်းမှာမငြိမ်မသက်မှုတွေရှိနေချိန်ရန်ကုန်မြို့အပောင်ဝင်နေရာဒေသတော်တော်များများမှာပောက်ကွဲမှုတွေဖြစ်လာပါတယ်။ဘသူလက်ချက်မှမသိရတဲ့ပောက်ကွဲမှုတွေခက်ဆစ်ဆိတ်ဖြစ်လာနေတာကြောင့်ပြည်သူတွေဘက်ကလည်းသတိနဲ့တွာလာနေကြရပါတယ်။လက်ရှိပောက်ကွဲမှုတွေထဲမှာရန်ကုန်မြို့မှာပောက်ကွဲမှုတွေအများဆုံးဖြစ်နေပြီးရက်ကွက်အုပ်ချုပ်ရေးရုံးအနီးတဝိုက်နေရာတွေနဲ့ကျောင်းတွေလမ်းသွားလည်လာများရဲ့လမ်းစုံနေရာတွေမှာလည်းပောက်ကွဲရာတွေဖြစ်နေပါတယ်။စစ်ကောင်စီတပ်တွေနဲ့ရဲတွေစောင့်ကြပ်ကျင်းလည်နေတဲ့ကြားမှာပဲပောက်ကွဲနေရာတွေဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ပြီးတာနဲ့ချက်ချင်းဆိုသလိုစစ်တပ်နဲ့ရဲတွေရောက်လာပြီးအဲ့ဒီနောက်မှာပိတ်ဆို့စစ်ဆေးရာတွေရှိနေလို့မျိုးရင်းသွားလာရေးကိုအရင်ကတည်းကပိုးပြီးခရီးဆိုင်နေရတယ်လို့ရန်ကုန်မြို့ခံတော်ကဗီဒီယိုကိုပြောပါတယ်
။စစ်စည်းရာပိုင်းများရှိတယ်ဆိုတဲ့နေရာတွေကိုကျွန်တော်တို့ကရှောင်ကွင်းပြီးသွားတာပေါ့။သွားပစ်တယ်ဆိုရင်တော့ဟိုသူတို့စစ်စည်းတဲ့နေရာတွေကိုစစ်စည်းတယ်လို့တတိကြတဲ့နေရာတွေကိုကျွန်တော်တို့ကလေ့လာပြီးတော့အဲ့ဒါတွေတော့မတွေ့အောင်သွားတာပေါ့နော်။ဖြစ်ပြနိုင်လို့ရကျွန်တော်တို့ဘာမှလုပ်လို့တော့မဟုတ်ဘူး။ကို့မှာဘာမှအတန်နေရာရှိတဲ့ပစ္စည်းလည်းမရှိဘူး။ဒါပေမဲ့ဟိုပြတ်နိုင်တော့အဲ့လိုဟိုအနေနဲ့မတွေ့ချင်ဘူးပေါ့။ဒီအဲ့ဒီကိစ္စတွေဖြစ်နေတဲ့အခါကျတော့ဟိုတတ်နိုင်တယ်လို့အပြင်ကိုသွားတာကိုလျှော့လိုက်တာပေါ့နော်ဟိုဟိုလုံချုံအောင်စောင့်ရှောက်နေရတဲ့အနေထားပေါ့
အသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့တဲ့ရန်ကုန်မြို့တစ်ဖက်ကတွန်တေးမြို့မှာလည်းစစ်တပ်နဲ့ရဲတွေအသွာအလာစိတ်နေတယ်လို့တွန်တေးဒေသခံတို့ကပြောပါတ
ယ်ကျွန်တော်တို့မသွားနိုင်တော့တခြားနိုင်ငံကြီးဆိုဆန်းချက်ကတော့အရှိမရှိတော့မသိလားခင်ဗျာဘာလို့ရှိတယ်ဆိုကျွန်တော်တို့တခြားနိုင်ငံကဖတ်ပြီးတော့သွားရမှာခင်ဗျာစစ်တပ်တော့မမြင်နိုင်ဘူးအဲ့ဒါမျိုးပေါ့တနည်းအားဖြင့်တော့သူတို့အရင်ကတော့ကျင်းထားတယ်ဆိုရင်ငါအရှိရရေးသားစီးပါမယ်ပြန်စကားပြီးပါမယ်ပြန်စံကြေတုံးကြီးတော့ပါမယ်အဲ့လိုမျိုးပေါ့မိရညတော်တော့မဟုတ်သူကအရှင်းမှာရေကားကြီးတော့ပဲပြန်စံပြသွားလိုက်တယ်ပြောတော့ငါမင်းရှင်မင်းကနေမှာစံကြေတတိမစိစာများစာတာဒါလည်းမျိုးသူကလူပြန်ပြီးတော့တိုက်တဲ့ပုံနဲ့မျိုးပါတာပတ်တာလည်းနည်းနည်းဆိတ်တယ်ပေါ့
မွန်တီနေကမြို့နယ်တချို့မှာလည်းပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်မေလာ၁၂ရက်နေ့ကမော်လညိုင်းတန်ဖြူစီရက်နေ့တထုံမြို့နယ်တို့မှာပောက်ကွဲမှုတွေဆက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်ပြည်ထရေးဗုဒ္ဓဘုံနဲ့ကြာတာဘေးနေတော့ကလည်းရင်းမြုံနယ်မှာဗုံးပောက်ကွဲခဲ့ပြီးလူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုလိုမွန်ပြည်နယ်ထဲမှာပောက်ကွဲမှုတွေကြောင့်အစ်စ်အစ်စ်အမေးမြန်းတွေပုံများလာရလို့ဒေသခံတွေကပြောပါတယ်
။အဲစာတင်ကြောင်တို့နေဒီနားတဝိုက်မှာဆိုရင်သူတို့ကဘုံတွေလိုက်စစ်တာတို့ပါညာလို့တွေ့ရတယ်။ဒီတဲ့သလောမှာဆိုရင်စာတင်ကြောင်တို့ပါညာဆိုအနားတဝိုက်ကိုတွားမယ်ဆိုရင်လည်းနည်းနည်းသတိချရတာပေါ့နော်။အာပြီးတော့ဟိုမှာဆိုင်ကျင်းနဲ့တွားမယ်ဆိုရင်ဆိုင်ကျင်းထဲမှာဟိုဟိုပါချစ်စီးတွေပါလဲပေါ့နော်အာအဲ့ဒီလိုမျိုးခုရဲ့ဟိုပါပေါ့တန်ကြေတဲ့မှာဟိုနည်းနည်းပြန်ဖြည့်ရတာပေါ့နော်ဖြည့်ပြီးတော့အာစာရွက်စာတန်းတွေဟိုကညှိစွန်နေတဲ့ဟာရှိနိုင်တာပေါ့နော်အဲ့ဒီဟာတွေနည်းနည်းကြီးထားရတယ်ပေါ့သူတို့ဟိုဆိုင်ရဘောက်တို့ဖွင့်မယ်ကားတို့ဖွင့်မယ်ဆိုရင်တစ်ခုခုပေါ့နော်မတင်ကားဆရာတွေ့ရင်တော့ဟိုအေးယူမှကြောက်တော့လေအဲ့အဲ့ဒီဟာတွေနည်းနည်းကြီးထားပြီးတော့ဟိုသွားလာရတယ်ပေါ့
စစ်တပ်နဲ့ရဲတွေရဲ့ကျင်းနဲ့သွားလာနေတဲ့ကြားမှာလက်တယ်မပေါ်တဲ့ပောက်ကွဲမှုတွေဖြစ်နေပြီးဒါတွေကြောင့်လမ်းပေါ်သွားလာနေတဲ့ရင်တွေကိုတားဆီးရှာဖွေစစ်ဆေးတာနဲ့မတင်ပါသူတွေကိုဖမ်းဆီးတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုတချို့ကတော့စူပူမှုဖြစ်အောင်ကြီးရဲသူတွေလုပ်နေတာဖြစ်တယ်လို့စစ်ကောင်စီကပြောကြားထားပါရဲ့ရှင
်အလိမ္မာပြောပြပေးခဲ့တာပါခင်ဗျာ